ကွေးနိုင်ငံမှာအပူချိန်120ကျော်ဒီဂရီပူပြင်းနေပေမဲ့လေပါရှမ်ပင်လယ်ခွေ့ဒေသအတွင်းကလနဲ့ချီပြီးတော့ပိတ်ဆို့ခံထားရတဲ့ကာတာနိုင်ငံအရေးကိုတန်တမာနီးလန့်နဲ့အေးချမ်းချမ်းဖြစ်ရှင်းနိုင်အောင်အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တီလဆန်ပထမအဆင့်အနေနဲ့ကြိုးပမ်းနိုင်ခဲ့ပါပြီ။ကာတာနိုင်ငံသားဝင်ကြီးမိုဟာမက်ဘင်အဗ်ဒူရာမန်အယ်သနီနဲ့အတူအမေရိကန်နိုင်ငံသားဝင်ကြီးထလဆန်တို့ဘေးကြီးရှင်ရက်ပြီးတော့ကျန်းဖက်အဖွဲ့တွေကိုဘန္နာရေးဆိုင်ရာထိန်းချုပ်ကတ်သတ်ဖို့အမေရိကန်နဲ့ကာတာနိုင်ငံကြားနားလည်မှုစွာကြောင်းတော်တခုရေးထိုးနိုင်ခဲ့တဲ့အကြောင်းကြေညာခဲ့ပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ရည်မှန်းချက်တစ်ခုရှိတယ်အဲ့ဒါကတော့ကမ္ဘာပေါ်ကနေပြီးတော့ကျန်းဖက်ဝါဒကိုမောင်းထုတ်ပြေးဆိုတာပဲလို့ကာတာနိုင်ငံမှာရောက်နေတဲ့ဝန်ကြီးတယ်လီဆန်ကပြောခဲ့ပါတယ်။သူဟာကူဝိတ်စီးတီးနဲ့ကာတာမြို့တော်ဒိုဟာအကြားမှာမနေ့တုန်းကလွန်မြန်ခီးနှင်းခဲ့တာပါ။ဒီကနေ့တော့ဆော်ဒီအရေဗျာနိုင်ငံကိုဝန်ကြီးတယ်လီဆန်ခီးဆက်ပါလိမ့်မယ်။အဲ့ဒီမှာကာတာနိုင်ငံကိုအဆက်အသွယ်တွေဖျက်တောက်ထားတဲ့ပင်လယ်ကွေ့ဒေသနိုင်ငံတွေကကိုယ်စားလှယ်နဲ့သူတွစ်ဆုံမှုရှိပြီးတော့အဲ့ဒီနိုင်ငံတွေရဲ့ခံစားချက်တွေနဲ့လက်ရှိတင်းမာနေတဲ့ကာတာပြဿနာကိုရှေ့ဆက်ဖြေရှင်းလို့ရနိုင်မယ့်လမ်းကြောင်းတွေနဲ့ပတ်သက်ပြီးသိရှိနိုင်ရေးပြောဆိုသွားဖို့ရှိပါတယ်။အကြမ်းဖက်ပွဲတွေကိုကူညီထောက်ပံ့တယ်ဆိုတဲ့ဆိုဆွဲချက်နဲ့ဆော်ဒီအရေဗျာ၊ Egypt ၊ Arab ဆိုပွားများနိုင်ငံ၊ Bahrain နဲ့တခြားအိန္ဒိယတိုင်းပြည်တွေကကာတာနိုင်ငံကိုတန်တမာရေးအရရောရေချောင်း၊လေချောင်းနဲ့ကုန်းချောင်းအရပါဒီဇွန်လ9ရက်နေ့ကစပြီးတော့ဆက်သွယ်ဖြတ်တောက်ခဲ့ကြတာပါ။ကာတာနိုင်ငံဘက်ကတော့ဆေးဆက်ဆွေးနွေးလို့တဲ့ဆန္ဒတွေရှိတယ်ဆိုပေမဲ့သူ့ရဲ့အချုပ်အခြာအာဏာကိုတော့လက်လွတ်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။